ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေ့ကအစိုးရနဲ့တိုင်းရင်းသားအဖွဲ့တချို့တို့သဘောတူညီမှုရရှိထားခဲ့တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သက်မြတ်ရေးဆိုင်ရာကတိပြုချက်ကိုဆက်လက်အကောင်အထည်ပေါ်နိုင်ရေးအတွက်ဒီကနေ့ဆွေးနွေးကြတာဖြစ်ပါတယ်။အဲ့ဒီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သက်မြတ်ရေးဆိုင်ရာကတိပြုချက်မှာ2015ခုနှစ်အတွင်းကျင်းပမဲ့ရွေးကောက်ပွဲမကျင်းပမီချိန်မှာနိုင်ငံရေးဆွေးနွေးပွဲတွေအများဆုံးကျင်းပနိုင်ရေးအတွက်အဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေအမျိုးသားပြန်လည်သက်မြတ်ရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သက်မြတ်ရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ကိုဖွဲ့စည်းသွားဖို့ဆုံးဖြတ်ခဲ့ကြပါတယ်။တိုင်းရင်းသားအဖွဲ့တွေကြောင့်သဘောတူညီမှုရရှိထားတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေချမှတ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေအများဆုံးကျင်းပနိုင်ရေးဆောင်ရွက်တာဟာတနိုင်ငံလုံးအပြစ်ကရစဲရေးစာချုပ်ကိုအထောက်အကူဖြစ်စေနိုင်ရေးအတွက်ဖြစ်တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌစောမှုဒူးစေဖောကပြောပါတယ
်။နိုင်ငံရေးဆွေးနွေးပွဲများပေါ်ပေါက်ရလိုအပ်တဲ့မူပေါင်းရရှိရေးဆိုင်ရာသဘောထားကိုလည်းညှိနှိုင်းကနိုင်ရေးသိတော်မယ်လို့ပြောကြားလိုပါတယ်။နိုင်ငံရေးမူပေါင်းရရှိရေးညှိနှိုင်းမှုဆိုင်ရာအခုလိုအစည်းအဝေးမျိုးဟာတနိုင်ငံလုံးအပြစ်ခံရစေရေးသဘောတူစာချုပ်ကိုအောင်မြင်ချောင်းမြေစွာဖြစ်ပေါ်ရေးအတွက်အထောက်အကူပြုရန်ဖြစ်ပြီးလွှမ်းမိုးသွားရန်အတွက်မဟုတ်ကြောင်းအခိုင်အမာပြောကြားလိုပါတယ်
။နိုင်ငံတော်သမ္မတကိုယ်တိုင်လက်မှတ်ရေးထိုးခဲ့တဲ့ငြိမ်းချမ်းရေးကတိပြုချက်တွေအတွက်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆက်လက်ပူးပေါင်းဆောင်ရွက်ပြီးပဋိပက္ခတွေကိုဖြည့်ရှင်းဆောင်ရွက်သွားဖို့လိုအပ်ကြောင်းပြည်ထောင်စုဝန်ကြီးဦးအောင်မင်းကတိုက်တွန်းပြောကြားခဲ့ပါတယ်။အစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားဆွေးနွေးမှုတွေကနေရရှိလာတဲ့တနိုင်ငံလုံးအပြစ်ကရစဲရေးစာချုပ်မူကြမ်းကိုအပြီးသက်ရေးဆွဲပြီးအကောင်အထည်ဖော်သွားမှာဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြောပါတယ
်။နိုင်ငံရေးကိစ္စကိုနိုင်ငံရေးကြီးနဲ့မဖြည့်ရှင်းခဲ့လို့ဆိုတာကိုဒါကိုတင်ပြကြပါတယ်။ဒါမှမဟုတ်ကျွန်တော်ကနိုင်ငံရေးဆွေးနွေးဝကြီးကိုကျင်းပပြီးကမှအဲ့ဒီအနေမှာ National Reconciliation ကိုရအောင်ဆောင်ရွက်ပေါ်မီဆိုပြီးတော့ကျွန်တော်ကတိပေးထားမိတာဖြစ်ပါတယ်။ကျွန်တော်ဒီ NCA စာချုပ်ကိုအမျိုးမျိုးဝေဖန်နေကြတာရှိပါတယ်။ဒီကိစ္စဟာမပြည့်စုံသေးဘူးလို့ပြောနေတာရှိပါတယ်။ဒီ NCA စာချုပ်ကြီးကိုလက်မှတ်ရေးထိုးပြီးရင်နောက်ထပ်သွားမယ့်ဥစ္စာဟာ Political Dialogue သွားမှာဖြစ်ပါတယ်။ NCA စာချုပ်ပေါ်မှာတန်လျာမရှိဖို့ယုံကြည်ကြဖို့ထောက်ခံကြဖို့ကျွန်တော်ဒီမှာတင်ပြပါတယ်။
ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သက်မြတ်ရေးဆိုင်ရာကတိပြုချက်မှာလက်မှတ်ရေးမထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တက်ရောက်ကြပြီးနိုင်ငံရေးဆွေးနွေးပွဲတွေအများဆုံးပေါ်ထွန်းလာဖို့နဲ့ပရယ်ပြည်ထောင်စုစနစ်အတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လက်ရှိနိုင်ငံရေးမူပေါင်းတွေရေးဆွဲထားတဲ့နိုင်ငံရေးအဖွဲ့အစည်းတွေကလည်းငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးဆိုင်ညွန့်လင်ကပြောပါတယ်
တကယ် SNL အနေနဲ့နောက်ပြီး UNA မိတ်ဖက်အဖွဲ့ကြီးများဆိုတဲ့ committee တစ်ခုရှိတယ်အဲ့မှာအလုပ်ဖွဲ့ဆန်ကားဖွဲ့ထားတာရှိဒီဘက်ကအခုဒီမဲ့ဖွဲ့ခဲ့လို့ရှိရင်လည်းကျွန်တော်တို့ကပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ဖြစ်တဲ့အကြောင်းမြို့သားပြန်လဲတင်မြရေးငြိမ်းချမ်းရေးနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်အကူအညီပေးမယ်ဆွေးနွေးပေးမယ်နော်မနှောင့်နှေးပါဘူးဆိုတဲ့အကြောင်းကိုတော့ပြောခဲ့ပါတယ်
အစိုးရရဲ့လက်ရှိကြံနေသေးတဲ့တက်တန်းအတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်ကြိုးပမ်းသွားရမယ့်အကြောင်းတက်ရောက်လာသူတွေကသုံးသပ်ဆွေးနွေးခဲ့ပါတယ်။အမျိုးသားပြန်လည်သက်မြတ်ရေးနဲ့ငြိမ်းချမ်းရေးအတွက်စစ်မှန်တဲ့ဗဟိုအုပ်ချုပ်မှုကင်းပြီးဖက်ဒရယ်ပြည်ထောင်စုစနစ်အကောင့်နဲ့ဖော်နိုင်ရေးကိုတိုင်းရင်းသားတွေတောင်းဆိုထားတဲ့အတိုင်းဆောင်ရွက်ရမယ်လို့တက်ရောက်လာသူတွေကဝိုင်းဝန်းဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးပွဲကိုပြည်ထောင်စုဝန်ကြီးဦးအောင်မင်း၊ဦးစိုးသိန်း၊ဦးဝင်းထွန်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ကကိုယ်စားလှယ်တွေတိုင်းရင်းသားရဲရဝင်ကြီးတွေနိုင်ငံရေးပါတီ64ပါတီကကိုယ်စားလှယ်တွေနဲ့နိုင်ငံရေးလေလာသူတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်ရှင်